ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကပလီတခုမှာတနင်္လာနေ့ကအသေးခံဘုံးခွဲတက်ခတ်မှုကြောင့်တေဆုံးသူအနည်းဆုံး100ထိရှိသွားပါပြီ။အသေးခံဘုံးခွဲသမားကဝှက်ပြုတ်သူတို့ရဲ့ရှေ့ဆုံးလမ်းမှာရပ်ပြီးဘုံးဖောက်ခွဲကြတာဖြစ်တယ်လို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဘုံးခွဲသမားတွေပလီထဲဝင်နေတာကျွန်တော်တို့အတွက်သိက္ခူစိုးရိမ်စရာကောင်းပါတယ်။လူအတော်များများလည်းအသက်ဆုံးရှုံးခဲ့ရပါတယ်လို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးခွာဝါဂျာအရှစ်ကပြောဆိုသွားပါတယ်။ခိုင်ဘာပတ်တူခဝါဒေတာမျိုးတော်ဖြစ်တဲ့ပက်ရှွာမျိုးအလည်းကဘုံကွဲတက်ခတ်မှုမှာထိခိုက်ဒဏ်ရာသူက150ကျော်ရှိပါတယ်။အင်္ဂါနေ့ထိအဖြစ်အစီပုံတွေကြားအသက်ရှင်ကျန်ရသူတွေကိုရှာဖွေကယ်ဆယ်ရေးတွေဆက်လုပ်ခဲ့ပါတယ်။ပောက်ကွဲမှုကအပြင်းလွန်းတဲ့အတွက်ပလီခံမှုလည်းပြိုကျခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရအရာရှိတွေမကြာခဏလာရောက်ဝတ်ပြုလို့ရှိတဲ့ပလီဖြစ်တာကြောင့်တိတ်ဆုံးသူအများစုကဒေတာခံရဲတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။လှော်ရော်လှုပ်စင်အတိုင်းမော်လော်ပိုင်းဝတ်ပြုချိန်မှာဘုံပေါက်ကွဲခဲ့တာပါ။တက်ခရရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရဲအရာရှိတွေကချက်ချင်းထုတ်ပြန်တာမရှိသေးဘဲစုံစမ်းစစ်ဆေးနေစေလို့တော့ပြောပါရယ်။ဝန်ကြီးချုပ်ရှာဘက်ဆာရစ်ကလည်းဒီတက်ခတ်မှုကိုကြေညာချက်ထုတ်ပြီးတော့ပြစ်တင်ရှုံချထားပါရယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရာခန်ကလည်းထာဟာအသေးခံတက်ခိုက်တဲ့အကြမ်းဖက်သမားဖြစ်တယ်ဆိုပြီးတော့ Twitter ဆက်မျက်နှာကနေပြစ်တင်ရှုံချအရေးသားထားပါရယ်။